ရန်ကုန်နဲ့မြို့တချို့မှာတော့လုံခြုံရေးတင်းကျပ်နေတဲ့ကြားမှာပဲဆရာနာသိမ့်မှုကိုဆန့်ကျင်တဲ့လက်တပြတ်ဆန္ဒပြမှုတချို့ဒီကနေ့မှာဖြစ်ပါတယ်။ရန်ကုန်မြို့မှာတော့လူငယ်၁၀ကနန်းလောက်ဟာရွှေအယောင်စိတ်တက်ကိုကန်ဆွဲပြီးတော့ဆုံးသက်တိုက်ပွဲဝင်ကြဆိုတဲ့စာတမ်းနဲ့ဆန္ဒပြကြပါတယ
်။နေရတဲ့စံကြမ်းမှာလာရရဲ့ရောရီအပြဲအမ်းစစ်ကြရင်ကိုယ်နဲ့ကြောက်ရပါတယ်ခင်ဗျာ
လုံငယ်ရဲ့စလီနှစ်တုံးကဖြစ်ခဲ့တဲ့ရွှေဝါရောင်တို့ရှားမှုနှစ်ပတ်လည်ဖြစ်နေရန်ကုန်မန္တလေးနဲ့မြို့တချို့မှာဒီအပိုင်းတွေအတွင်းမှာဆန္ဒပြခဲ့ကြတာပါမုံရမြို့မှာလည်းဖန်စီခံရတဲ့မုံရတပိတ်ခေါင်းဆောင်ကိုဝေးမိုးနိုင်အဝင်းနေအထင်းမှဖြစ်နေဖန်စီထားသူတွေကိုပြန်လွှတ်ပေးရေးတောင်းဆိုဆန္ဒပြကြပါတယ်မန္တလေးမြို့မှာတော့ပရာဟိတသမားလည်းဖြစ်တက်ကြွလှရှားသူတူလည်းဖြစ်တဲ့ကိုမင်းကူသိန်းခေါ်ကိုတန်းထွန်းဦးကိုမာနာမိုင်တွေကမနေ့တုန်းကဖမ်းဆီးသွားပြီးတော့ဒီကနေ့မှာတော့ထင်းသိမ်းထားစင်မှာကွယ်လွန်သွားတယ်ဆိုပြီးတော့မိသားစုတွေကိုအကြောင်းကြားလာတဲ့အကြောင်းမိသားစုအတိုင်းဝန်ကတဆင့်သိရပါတယ်မနေ့တုန်းကဆန်းကျောင်းမြို့နယ်အတွင်းပြစ်ခတ်မှုမှာလည်းလူငယ်၃ဦးသေဆုံးခဲ့တယ်လို့သိရပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူးစီးရီးတက်မှနေတဲ့စကိုင်းတိုင်းအတွင်းကပလဲနဲ့ခင်းဦးမြို့နယ်တွေအတွင်းမှာတော့လူငယ်ကြီးယူထားတဲ့စစ်ရင်နှန်းတချို့တိုက်ခိုက်ခံရတယ်လို့သိရပါတယ်အဲ့ဒီဒေသတွေမှာအရင်ရက်တွေကလည်းအင်တာနက်ပြတ်တောက်မှုရှိနေတာဖြင့်ကချင်နဲ့ဆက်ဆက်နေတဲ့သခိုင်းထက်ပိုင်းကောလင်ဝင်းတုံနဲ့ပင်လယ်ဘူးမြို့နယ်တွေမှာလည်းဒီကနေ့ကစပြီးတော့အင်တာနက်တွေပြတ်တောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ကချင်သခိုင်းနဲ့မကွေးတိုင်းမြို့နယ်တချို့မှာဒေသခံ PDF တပ်တွေနဲ့မြန်မာစစ်ကောင်စီကြားတိုက်ပွဲတွေမကြာခဏရှိနေသလိုကြေးရွာသားတွေထောင်ထဲချပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေလည်းဖြစ်နေပါတယ်ခင်ဗျာ။